ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ2020ခုနှစ်တည်းအမျိုးသားညီညွတ်ရေးအစိုးရတည်ရပေါ်ပေါက်လာဖို့မျှော်မှန်းထားကြတဲ့အတိုင်းတိုင်းသားပါတီတွေရဲ့လူလားချက်ကိုဆွေးနွေးနိုင်ဖို့အတွက်ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့ NLD ပါတီထိပ်တန်းခေါင်းဆောင်အဖွဲ့တစ်ဖွဲ့ဟာပထမဆုံးအကြိမ်ဖြစ်ကချင်ပြည်နယ်ခရီးစဉ်ကိုစတင်လိုက်ပြီးဖြစ်ပါတယ်ဒီခရီးစဉ်မှာဘယ်လိုအစီအစဉ်တွေနဲ့ဆွေးနွေးကြပြီးဘာတွေမျှော်လင့်ချက်ထားနိုင်မလဲဆိုတာကိုတင်ပြချင်ပါတယ် NLD အစိုးရရဲ့ပြီးခဲ့တဲ့9နှစ်တာသက်တမ်းကာလအတွင်းတိုင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့လက်တွဲဆောင်ရွက်တာမျိုးအားနည်းခဲ့တယ်ဆိုတဲ့ဝေဖန်ချက်တွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့တာပါ2020ရွေးကောက်ပွဲအနိုင်ရပြီးရပိုင်းအတွင်းမှာပဲတိုင်းသားလူမျိုးစုတွေရဲ့ဆန္ဒကိုအလေးနက်ထားကာအနာဂတ်မြန်မာနိုင်ငံပြည်ထောင်စုအရေးအတွက်တက်ကြွစွာပူးပေါင်းလက်တွဲဆောင်ရွက်ကြဖို့တိုင်းသားပါတီတွေကို NLD ပါတီဘက်ကကမ်းလှမ်းတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးနောက်မှာအခုလိုကချင်ပြည်နယ်ကိုပထမဆုံးခရီးစဉ်အဖြစ်တွားရောက်တာဖြစ်ပါတယ်တိုင်းသားပါတီတွေနဲ့တွေ့ဆုံဖို့NLD ပါတီကတောင်းဝန်အနှင်းလိုက်တဲ့၃ဦးအဖွဲ့တွေက NLD CEC အဖွဲ့ဝင်ဒေါက်တာအောင်မွန်းညွန်နဲ့ဒေါ်နန်းခင်ထွင်းမြတ်တို့ဟာဗိုလ်ထုနေ့ညကအင်းတော်မှာကီးတစ်ထောက်ရန်နာပြီးဒီဇင်ဘာ31ရက်နေ့မြကြီးနားမြို့ကိုရောက်ရှိမယ်လို့ပြောပါတယ်။ကချင်ပြည်နယ်တဲကတိုင်းသားပါတီ၄ခုရဲ့ကိုယ်စားလှယ်၈ဦးနဲ့ဒီဇင်ဘာ1ရက်နေ့မနက်9နာရီမှာတွေ့ဆုံဆွေးနွေးမှာဖြစ်ကြောင်းတိုင်းသားပါတီတွေနဲ့တွေ့ဆုံမဲ့အဖွဲ့ရဲ့ခေါင်းဆောင်ဒေါက်တာအောင်မွန်းညွန်က VOA ကိုအခုလိုရှင်းပြပါတယ
်။ဒေါ်ရော့ရဲ့တွေ့ဖို့တော်ထရံကတော့ဘယ်သူတွေဆိုတော့ကချင်ပြည်နယ်ပြည်သူ့ပါတီက၄ဦးနောက်တခါလီစုမျိုးသားဖော်ပြတို့တဲ့ပါတီကဒီနယ်ထွက်တော်ကိုယ်စားလှယ်၁ဦးနောက်တခါရှမ်းတိုင်းရင်းသားဒီမိုကရက်တစ်ပါတီက၁ဦးနောက်တခါဒီမိုကရေစီပါတီတဲ့ကချင်ကအမျိုးသားထွက်တော်ကိုယ်စားလှယ်၁ဦးနဲ့ဒီနယ်ထွက်တော်ကိုယ်စားလှယ်၁ဦးအားလုံးပေါ့သူတို့ပြေးဖို့ဆိုပြီးတော့ကျွန်တော်တို့စည်ရင်ပြီးရထားထတာကတော့၈ယောက်ရှိတယ်ဗျအဲ့ဒါဒီတိုင်းမင်းထားတယ်အဲ့ဒါကတရနေ့မနေ့9နာရီမှာသူတို့လည်းတွေ့ပြီးစကားပြောမှာသူတို့ဘာလို့ပြောမလို့ဘာလို့ဆွေးနွေးမလို့ဘာလို့တပြချင်းတော့ကျွန်တော်တို့ကလည်းပဲသွားတဲ့ခါကျရင်တော့ဘာပေးမယ်ညာပေးမယ်ဘာလည်းရုံးမယ်ညာလည်းရုံးမယ်ဘာမှဆုံးမဖြစ်ပြေးနိုင်မှာမဟုတ်ဘူးမပေးလေဘူးကျွန်တော်တို့ကသူတို့နဲ့ AC PP လည်းဆွေးနွေးမယ်စကားပြောမယ်ပြောပြီးတော့သူတို့လူရင်းစန္ဒတွေသူတို့ကြောချင်တာတွေကိုကျွန်တော်ကဘိုးလုံးမှုတော့ပုံပြန်ပြီးတင်ပြမှာကျွန်တော်တို့ကဆုံးဖြတ်မယ်အဖွဲ့မဟုတ်ဘူးသူတို့ပြောတာနားထောင်ပြီးတော့သူတို့သဘောထားတွေကိုတင်ပြမယ်တဲ့အဖွဲ့ပဲသူတို့စီသွားတာကလည်းပဲသူတို့ကိုလေးစားတဲ့အနေနဲ့ကိုညီကိုမောင်နှမတွေအတိအမှတ်ပြုတဲ့အနေနဲ့သူတို့ပြောတာကိုသွားပြီးနားထောင်ပါအဲ့ဒီသဘောပဲ
အခုလိုတိုင်းသားပါတီတွေနဲ့မတွေ့ဆုံခင်မှာ NLD ပါတီကပြည်내အဆင့်တောင်ဝန်ရှိသူတွေရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရွေးကောက်ကံလွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းအရင်ဦးဆုံးတွေ့ဆုံမှာဖြစ်တယ်လို့ဒေါက်တာအောင်မွန်းညိုကပြောပါတယ
်အဲကျွန်တော်တို့ကကျွန်တော်တို့အင်းတော်မှာညအိတ်နေရတယ်ဗျမနေ့ကဘရိတ်ဘတ်ဆွားပြည်တိုင်းမြေကြီးနားပေါ်မှာပြောသွားပြီးတော့နေလဲစားမြေကြီးနားမှာနေလဲစားဆားမှာပေါ့နော်နေလဲစားစားပြီးရင်၃နာရီလောက်ကြာရင်ကျွန်တော်တို့တချင်းပြည်내လူသားဒီမိုကရေစီအဖွဲ့ချုပ်ပြည်내အလုံးမှုဆောင်အဖွဲ့နဲ့တွေ့မယ်နောက်တစ်ခါ2020ရွေးကောက်ပွဲမှာအောင်နိုင်ရေးကြိုးစားခဲ့တဲ့ဥက္ကဋ္ဌတို့အတွင်းမှုတို့နဲ့တွေ့မယ်။နောက်ဦးကြတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာရွေးချယ်တင်မြှောက်ရှင်းခံရတဲ့ပြည်ပြည်နယ်ကအမျိုးသားဒီမိုကရေစီကိုစားပြုတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်နောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ရဲ့တွေ့မယ်။တွေ့ပြီးတော့သူတို့ပြောတာတွေသူတို့တင်ပြတာတွေပြည်ပြည်နယ်ကတိုင်းရင်းသားပါတီရဲ့အကြောင်းတွေကျွန်တော်နားထောင်မယ
်။ NLD ပါတီရဲ့ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံမဲ့အစီအစဉ်မှာပါတဲ့ KSPP ကချင်ပြည်နယ်ပြည်သူ့ပါတီဒုက္ခရတဲ့ဒေါ်တွဲဘူးကတော့သူတို့တင်ပြဆွေးနွေးလို့တဲ့အချက်တချို့ကိုပြောပြပါဗျ။
အဓိကတော့ကျွန်တော်တို့စာပြန်ထားတာလည်းဒီ59ပင်လုံးကိုအခြေခံတဲ့ပြည်ပြင်ပြောင်းလဲမှုပေါ့အဓိကတော့အဲ့ဒါပဲပြည်ငင်းချမ်းကြီးပေါ့အဲ့ဒါတော့အဓိကကြပါတယ်။နောက်ကျွန်တော်တို့နိုင်ငံကိုဘယ်လိုဆက်သွားမယ်ဆိုတဲ့ခန္ဓာတွေပေါ့အဲ့ဒါကိုကျွန်တော်တို့တင်ပြသွားဖို့ရှိပါတယ်။တခြားခန္ဓာတွေကတော့ပြည်ထောင်စုမာရောကျွန်တော်တို့ဒီပြည်နယ်မာရောပေါ့နော်ကျွန်တော်တို့တိုင်းသားတွေလည်းအားလုံးဘူပေါင်းတိစုပ်ဘူပေါ့နော်အဲ့လောက်ကတော့ကျွန်တော်အစံပြင်းပြင်ဆင်ထားပါတယ
် NLD ပါတီနဲ့ကချင်ပြည်နယ်တွေကပါတီတွေတွေးဆောင်ဘွဲကနေရေရှည်အတွက်ရလတ်ကောင်းတွေထွက်ပေါ်လာဖို့မျှော်လင့်ထားကြောင်းဒေါ်တွဲဘူကပြောပါတယ
် NLD နဲ့ရောဟိုတန့်ခံရေးနဲ့ရောကျွန်တော်တို့ပါတီကြီးတွေနဲ့တော့ဆက်ဆံမှုမရှိပါဘူးရှင်သူတို့ကမပြောနိုင်ကျွန်တော်တို့ကလည်းသိမရှိပါဘူးတန်းတဲ့ဒီပြည်နယ်ပါတီတွေနဲ့တော့တန်းတဲ့တိုင်းသားပါတီတွေနဲ့ပေါ့ဆိုဆွေးနွေးခဲ့ရတယ်အရင်ကတော့ရှိတာပေါ့နော်အဲကျွန်တော်တို့တော့အဓိကတော့ကိုယ်တိုင်းပြည်ကောင်းဖို့နဲ့ဒီမှာကျွန်တော်တို့တိုင်းပြည်ကပြည်သူပြည်သားတွေကောင်းဖို့ပေါ့အဲ့တော့အလုံးကောင်းဖို့အတွက်ဘယ်လိုဝိုင်းဝန်းကြိုးပမ်းနိုင်မယ်ဆိုတဲ့လမ်းစာလေးတော့ရှိလာမယ်လို့မျှော်လင့်ပါတယ်ရှင
်အခုလိုကချင်ပြည်နယ်ခီးစဉ်အပြီးမှာတော့ NLD ပါတီရဲ့ခေါင်းဆောင်၃ဦးပါအဖွဲ့ဟာမွန်ပြည်နယ်ကတိုင်းသားပါတီတွေနဲ့တွားရောက်တွေ့ဆုံမှာဖြစ်ပေမဲ့ရဲ့အတိအကျကိုကြီးညာထားခြင်းမရှိသေးပါဘူးတိုင်းသားပါတီတွေနဲ့တွားရောက်တွေ့ဆုံဆွေးနွေးဖို့အတွက် ဒေါက်တာအောင်မွန်းညိုဒေါ်နန်းခင်ထွေးမြင့်နဲ့ဦးအင်ထုံးခန်းတော်ဆန်တို့ကို NLD ပါတီကတာဝန်ပေးအပ်ထားတာဖြစ်ပါတယ်ခင်ဗျာ